မနက်ဖြန်တနင်္ဂနွေနေ့ဆိုရင်ထိုင်းနိုင်ငံမှာပါတီစုံဒီမိုကရေစီရွေးကောက်ပွဲတွေကျင်းပပါတော့မယ်။ပြီးခဲ့တဲ့နှစ်မှာစစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်ဒီမိုကရေစီနီးကြအုပ်ချုပ်ရေးစီပြန်သွားမယ်လက္ခဏာပါ။ဒီမိုကရေစီနီးလန်းစီပြန်သွားနေတာနဲ့အမျှလုံနီးဟောင်းဖြစ်တဲ့မဲဝဲတဲ့ကိစ္စကလည်းပြန်ပလာပါတယ်။ဒီကိစ္စပြောက်တော့အစိုးရကအားထုတ်လှုပ်ဆောင်နေတဲ့ကြားကပဲပြဿနာကတော့ရှိနေသေးပဲလို့ဘန်ကောက်မြို့ကနေ VOA သတင်းတောက် Luis Ramirez ပေးပို့တဲ့သတင်းဆောင်မှာဖော်ပြထားပါတယ်
။ဘန်ကောက်မြို့ကကလောင်တွေးရက်ကွက်မှာမျိုးတော်ရဲ့အစင်းရဲစုမိသားစုတို့ချို့နေထိုင်ကြပါတယ်တောက်ပြောင်နေတဲ့အဝေးပြေးလက်မကြီးတွေနဲ့ဖိတ်ဖိတ်လက်နေတဲ့အထက်မြင့်အဆောက်အဦးတွေအုံမိုးထားတဲ့အောက်မှာတန်ကြီးအထက်ထက်တက်နေတဲ့ကောက်ကောက်ကွေးကွေးတန်တိုတန်စားတွေနဲ့ပျက်စီးနေတဲ့ရေတိုင်ကြီးတွေကိုအမိုးလုဆောက်ထားတဲ့တဲအိမ်ရိုင်နဲ့နဲ့လေးတွေရှိပါတယ်ဒီနေရာဟာထိုင်းနိုင်ငံရဲ့အန်ချီဗနန်စီးပွားရေးဖွံ့ဖြိုးတိုးတက်မှုမှာမပါပဲကြံရစ်နေခဲ့တဲ့နေရာပါဒီလိုဆင်းရဲတဲ့ရက်ွက်တွေဟာရွေးကောက်ပွဲရာသီမှာနိုင်ငံရေးပါတီကလူတွေလာပြီးထီးကနေအဝတ်အထည်အထိပစ္စည်းတွေလာဝေပြီးမဲရဖို့လုပ်ကြတဲ့နေရာတွေပါပဲဒါပေမဲ့မဲဆန္ဒရှင်တွေကိုအစွဲဆောင်နိုင်ဆုံးမဲ့လုံးကတော့ငွေပါပါတီလုံဆော်ရေးမှုတွေတခါတခါရက်ကွက်လူကြီးတွေဟာငွေဘလောက်အတွက်မဲရည်တွေဘလောက်လို့ခရီးပေးပြီးငွေလိုက်ပေးကြတာပါရက်ကွက်လူကြီးတယောက်ဟာမဲဆွယ်စည်းရုံးနဲ့ပစ္စည်းတွေကိုအိတ်ထဲထည့်ရင်ဘီးကဖြတ်သွားတဲ့လူတွေမကြားရအောင်ခတ်တူးတူးပြောပြပါတယ်သူပြောတာကရွေးကောက်ပွဲနေ့မှာမဲရအောင်လုပ်ဖို့သူ့မှာဘယ်လိုတာဝန်ရှိတယ်ဆိုတဲ့အကြောင်းပါအာနာပိုင်တွေကအေးအေးယူမှာသူ့ကိုငွေပေးခိုင်းတဲ့ပါတီကလက်တုံပြန်ပါကိုကြောက်တာကြောင့်သူ့နာမည်ကိုတော့ထုတ်မပြောပါဘူ
းစမုတ်ဖုံးလတ်မှာ500ခန့်ခန့်လား
Suppose I promise 500 votes at a rate of $16 for each vote if on election day the votes do not match up against the money
ကျွန်တော်ကမဲတစ်ပြားအတွက် $16 နဲ့မဲ900ရအောင်လုပ်ပေးမယ်လို့ကတိပေးထားတယ်ဆိုကြပါစို့ရွေးကောက်ပွဲနေ့မှာပေးထားတဲ့ငွေနဲ့ကြိုက်တဲ့မဲရည်အတွက်မရဘူးဆိုရင်ကျွန်တော်ဒုက္ခရောက်ပြီပဲခမားလက်ခံပြီးရင်ရအောင်လုပ်နိုင်ရမယ်အဲ့လိုမဟုတ်ရင်တော့ရွေးကောက်ပွဲမဲဆွယ်စည်းရုံးတဲ့လူတွေတနက်ပြစ်ခံရတာတို့ထိခိုက်ဒဏ်ရာရတာတို့ခမားကြားဘူးတဲ့အတိုင်းပဲလို့သူကပြောပါတယ်အာဏာသိမ်းစစ်တပ်ကခန့်ထားတဲ့ဂျားပြတ်အစိုးရဟာဒီလိုမဲဝဲတာမျိုးပျောက်သွားအောင်အပြင်းထန်စီမံကိန်းချလုပ်ခဲ့ပါတယ်ပြစ်ဒဏ်တွေထဲမှာမဲဝဲသူရောမဲရောင်းသူရောနှစ်ဖက်စလုံးကိုထောင်ဒဏ်ချတာတွေပါပါတယ်ဒီလိုလုံဆောင်ချက်တွေကထိရောက်မှုတိတ်မရှိပုံပါပဲနိုင်ငံရေးပါတီအားလုံးကမဲဝဲတာကိုပြစ်တင်ရှုံချကြပါတယ်ဒါပေမဲ့ဒီနေရာကလူတွေရောထိုင်းနိုင်ငံရဲ့တခြားနေရာတွေကလူတွေကရောနိုင်ငံရေးပါတီတွေဟာမဲဝဲတာကိုတနည်းမဟုတ်တနည်းနဲ့လုံကြတယ်လို့ဆွဆွဲပြောဆိုကြပါတယ်ဒီလိုဆွဆွဲခံရတဲ့ပါတီတွေထဲမှာထိတ်ကပြေးနေတဲ့ PPP ပြည်သူ့အာဏာပါတီနဲ့ဒီမိုကရက်ပါတီတို့လည်းပါပါတယ်နိုဖာဒွန်ပတ်ထမဟာကလောင်တွေးလူနေရောက်ွက်တွေမှာမဲဝဲတဲ့ပါတီတွေထဲမှာပါတယ်လို့ရက်ွက်နေသူတွေကဆိုတဲ့ PPP ပါတီရဲ့အထွေထွေတွင်းရေးမှုပ
ါ Vote buyings have been with Thailand for many years the election commission which is an independent body has to take
မဲဝဲရဲ့ကိစ္စကထိုင်းနိုင်ငံမှာနှစ်ပေါင်းကြာနေပါပြီမဲဝဲရဲ့ကိစ္စကိုတိုက်ဖြတ်ဖို့လွတ်လပ်တဲ့အဖွဲ့အစည်းဖြစ်တဲ့ရွေးကောက်ပွဲကော်မရှင်ကချက်ချင်းအရေးယူလှုံ့ဆော်ရပါမယ်နိုင်ငံရေးပါတီတွေဟာရွေးကောက်ပွဲကော်မရှင်နဲ့တထက်တည်းပဲမဲဝဲတာကိုမကြိုက်ပါဘူးဒါကြောင့်ဥပဒေတက်ရအောင်သူတို့တင်းတင်းကြပ်ကြပ်လုပ်ရပါမယ်ဥပဒေတင်းတင်းကြပ်ကြပ်ချပြီးကင်တွေတာကိုကျွန်တော်တို့ကြိုးစားပါတယ်မဲဝဲတယ်ဆိုတာမကောင်းတဲ့ကိစ္စပါလို့နိုဘာဒွန်ကဆိုပါတယ်မဲဝဲတာကိုတိုက်ဖြတ်ဖို့ဂျားပြတ်အစိုးရရဲ့လှုံ့ဆော်ချက်ဟာအကျင့်ပြတ်ချစားမှုတိုက်ဖြတ်ရေးလှုံ့ဆော်ချက်ရဲ့တစိတ်တစ်ပိုင်းမှာအကျင့်ပြတ်ချစားတဲ့ကိစ္စဟာပြီးခဲ့တဲ့နှစ်မှာအာဏာသိမ်းခဲ့ချိန်ကစစ်တပ်ကနေအာဏာသိမ်းဖို့အကြောင်းပြခဲ့တဲ့အကြောင်းပြချက်တွေကတစ်ချက်ဖြစ်ပါတယ်ခင်ဗျာ